မနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကန့်ကွက်ဆန္ဒပြကြတဲ့သူတွေကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်လာခဲ့တဲ့အခါမှာလူငယ်လူရွယ်အများပြားဟာစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအထဲမှာတဝဲမျိုးကမက်တီရီမိုးလည်းပါဝင်ပါတယ်
။အာဏာသိမ်းလိုက်ပြီဆိုကြတဲ့ကလွတ်လပ်မှုတွေတရားမျှတမှုတွေအကုန်လုံးမရှိတော့ဘူးလို့ခံစားရတယ်။အဲကြောင့်မလို့တော်လှန်နေတာဖြစ်တယ်။ဖိနှိပ်မှုတွေကိုမတော်လှန်ဘူးဆိုလို့ရှိရင်ဒီဖိနှိပ်မှုတွေကနောက်မျိုးဆက်တွေတည်းရောနောက်ထပ်နောက်ထပ်ရောကြုံတွေ့ရမှာဖြစ်တယ်။အခုကျမတို့မျိုးဆက်မှာဒီအာဏာရှင်ပြုတ်ချသွားပြီးတော့ဟောလူချင်းနဲ့ Federal Democracy နိုင်ငံတစ်ကိုရမယ်ဆိုလို့ရှိရင်အခုလိုမျိုးကြုံတွေ့ရတာမှမဟုတ်ပေါ့နော်။ဒါကြောင့်မလို့ဒီတော်လှန်ရေးမှာပူပေါင်းပါဝင်နေချေဖြစ်တယ်
။သူဟာစစ်တပ်အာဏာမသိခင်ကဥပဒေဘာသာရပ်ကိုတတရားနှစ်အထိတက်ရောက်ခဲ့သူပါ။အနာသိမ်းပြီးတဲ့နောက်တဝဲမှာကန့်ကွက်ဆန္ဒပြတဲ့ထဲမှာရှေ့တန်းကဥဆောင်ပါဝင်ခဲ့လို့စစ်တပ်ကအင်အားလုံးရင်းနဲ့ဖမ်းဆီးဖို့ကြိုးစားခဲ့တဲ့နောက်မှာတော်လန်ရေးနယ်မြေတွေကိုရောက်လာခဲ့တာပ
ါ2021 3/8 18ရက်နေ့မှာမြမအပါဝင်တပိတ်စကြောင်ဥဆောင်သူတွေနေတဲ့အိမ်ပေါ့အဲဝိုင်းခံလိုက်တဲ့အချိန်မှာစစ်သားနဲ့ရဲနဲ့အင်အား200ကျော်လောက်ရှိမယ်အိမ်ရှိရောက်တဲ့အချိန်မှာတိလိုက်တယ်အဲ့တော့အိမ်ထဲကနေပြီးတော့ချန်စီယိုတွေကြော်ပြီးတော့ထွက်ပြေးလွန်မြောက်ခဲ့နောက်ကလည်းတနက်နေ့တော့ရှောက်လိုက်ပြနေတယ်အဲ့တော့လမ်းထဲမှာပဲမိနစ်30လောက်ကြာပြီးတော့ခိုးပိုးနေရတယ်စစ်ခွေးတွေကလည်းအိမ်မှာရှိတဲ့ပစ္စည်းကိုရှာဖို့တန်တဲ့ပစ္စည်းကိုယူသွားတာပေါ့နော်အိမ်ကိုဘယ်လိုမျိုးရှာနေရဲဘယ်လိုတွေထုနေရိုက်နေရဲဆိုတော့အတန်တွေအကုန်လုံးကြားနေရတယ်အဲ့လိုမျိုးခါကျတော့စိတ်ထဲမှာဟိုဒီကောင်တွေကလူစိတ်မရှိဘူးပေါ့တူတူနေတဲ့ရဲဘော်တွေထဲမှာညီမတို့တော့လွန်မြောက်ခဲ့တယ်ရဲဘော်တစ်ယောက်တော့အဖမ်းခံလိုက်ရတယ်အတူနေတဲ့ရဲဘော်တွေဖမ်းခံလိုက်ရတဲ့အတွက်စိတ်ထဲမှာလည်းစိတ်မကောင်းဘာမှလည်းလုပ်ပြီးလို့မရဘူးပေါ့အဲ့လိုမျိုးတွေစိတ်ခံစားလိုက်ရတဲ့အခြေအနေတွေရှိရပေါ့နော်
တော်လန်ရဲထဲမှာသူထဲထဲဝင်ဝင်ပါဝင်ခဲ့တဲ့အတွက်သူ့ရဲ့အမေနဲ့ညီမကိုစစ်ကောင်စီကဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီအတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့ရတယ်လို့ဆိုပါတယ
်ညီမဒီတော်လန်ရဲမှာပါဝင်ပြီးတော့ထထုံးဝင်လှူရှားတဲ့အတွက်ကြောင့်မလို့ညီမအမေမတရားဖမ်းဆီးခံလိုက်ရတယ်ပေါ့နော်2021 17 လပိုင်းရှင်းနေည8နာရီလောက်မှာအရဝန်နဲ့စကွေးလက်နဲ့ကင်ပြီးတော့အယိုဝိုင်းနဲ့ဝိုင်းပြီးတော့အမေနဲ့ညီမလေးကိုဖမ်းသွားခဲ့လူပဲဖမ်းသွားတာမဟုတ်ဘူးအိမ်မှာရှိရဲဟိုဆိုင်ငယ်နဲ့အဖိုးတန်ပစ္စည်းတွေကိုပါတင်းသွားတာပေါ့နော်ညီမလေးကတော့သက်18နှစ်မပြည့်သေးတဲ့အတွက်ကြောင့်မလို့17ရက်နေ့မှာပြန်လွတ်လာခဲ့တယ်အမေကတော့အခုချိန်ထိလွန်မြောက်ခြင်းမရှိသေးပါဘူ
းသူ့ရဲ့မူလအိမ်မက်ကဥပဒေပညာရှင်တယောက်ဖြစ်ဖို့ပါတဲ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးခန္ဓာမှာသူပါဝင်ချင်ခဲ့တာပါဒါအပြင်သူတက်မြောက်ထားတဲ့လက်မှုပညာကိုလည်းပြန်ပြီးမျှဝေပေးဖို့ရည်ရွယ်ထားခဲ့တယ်လို့မက်တီရီမိုကပြောပြပါတယ
်ညီမကအရင်ကဟမ်မိတ်နဲ့ပတ်သက်တဲ့အလုပ်တွေလုပ်တယ်ဟမ်မိတ်ခရီးရှင်အပိုင်းတွေလုပ်တယ်ပေါ့နော်ကိုနဲ့အကြောင်းတူတူတက်နေတဲ့တငယ်ချင်းတွေကိုထက်အငယ်တဲ့ညီမလေးတွေဒီအားတစ်ခုကိုလိလလို့သင်ပေးဆိုလို့ရှိရင်ပြန်ပြီးတော့သူတို့ sharing လုပ်ပေးတဲ့အပိုင်းတွေရှိရပေါ့နော်တွေးထားတဲ့ခုကတကယ်လို့ကိုကဒီကြောင်းလမ်းပြီးသွားပြီတစ်ဘက်ကတရားစီရင်လုပ်ငန်းတွေမှာပူးပေါင်းပြီးရောပုံမှန်တို့လို့တစ်ဖက်မှာလည်းဒီဟမ်မိတ်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလည်းလုပ်မယ်ပြီးကြလို့ရှိရင်တချို့ဒေသတွေမှာဒီအမျိုးသမီးတွေပေါ့နော်အမျိုးသမီးငယ်လေးတွေကိုသူတို့အတွက်သမွေးမကျောင်းပညာတွေသင်ပေးမယ်ကိုယ်တိုင်မသင်ပေးနိုင်တော့မှသူတို့အတွက်ဘယ်လိုမျိုးလုပ်တွေလုပ်သင့်တယ်ဆိုတာပူးပေါင်းဆောင်ရွက်ပြီးတော့လုပ်သွားမယ်ဆိုတော့စိတ်ကူးလေးတစ်ခုတော့ရှိတာပေါ့နော်ဒါပေမဲ့အခုချိန်မှာတော့ဒီစိတ်ကူးတွေကတော့အကုန်လုံးတစားစီပြုတ်ပြတ်သွားခဲ့ပါပြီစိတ်ထဲမှာစိတ်မကောင်းဖြစ်မိတယ်လို့မခံချင်စိတ်လည်းဖြစ်မိတယ်ဒါပေမဲ့ဒီစိတ်နဲ့အကြောင်းပြန်တက်မယ်ဆိုတော့စိတ်တော့မရှိပါဘူးဘာလို့လဲဆိုတော့အခုချိန်မှာညီမတို့ဒီတော်လိုင်းရင်းမှာပေါ်ရမယ်ဆိုလို့ရှိရင်ဒီတော်လိုင်းရင်းပြီးလို့ရှိရင်ဒီပညာတွေကပြန်ပြီးတော့လေ့လာသင်ယူလို့ရတယ်ပေါ့နော်နောက်တစ်ခုကဒီတော်လိုင်းရင်းကလာထဲမှာအသက်ပေးဆက်သွားတဲ့လူငယ်တွေသူတို့ဆိုလို့ရှိရင်ဘရော့မအိမ်ပြန်ခွင့်လည်းမရတလို့ဆက်ပြီးတော့လည်းကြောက်တက်ခွင့်မရတော့ဘူးပေါ့နော်သူတို့တွေနဲ့ရှင်မယ်ဆိုလို့ရှိရင်ညီမတို့ရဲ့ပစ္စည်းသွားတဲ့စိတ်ကူးအိမ်မဲတွေကဘာမှမဟုတ်သေးတဲ့အသေးအဖွဲတွေဖြစ်တယ
်အခုတော်တဲ့တောင်ထဲမှာလည်းသူအခက်အခဲတွေကြုံရတာတွေရှိပါတယ်ဒါပေမဲ့ဒီတော်လန်ရင်ကြီးအောင်မြင်မှဖြစ်မယ်ဆိုတဲ့စိတ်ဓာတ်ကသူ့ကိုခွန်အားတွေပေးခဲ့တယ်လို့ဆိုပါတယ်။ပြည်သူတွေအားလုံးနေနဲ့လည်းညီညီညွတ်ညွတ်နဲ့တော်လန်ရင်မှာပါဝင်ကြဖို့သူကမျှော်လင့်နေပါတယ်
။တော်ရမှာနေရတော့အခက်အခဲတွေလည်းအများကြီးကြုံရတယ်ပေါ့နော်။ပင်ပန်းတွေကျနဲ့တယ်ပေါ့နော်။ဒါပေမဲ့အခုကြုံတွေ့နေရတဲ့အရာတွေကိုခက်ခဲတဲ့ပင်ပန်းတွေဆိုပြီးတော့စိတ်ပြတ်မသွားပါဘူး။ဒီတော်လန်ရင်ကိုနိုင်တဲ့ဘက်ကနေပြီးတော့ဆက်သွားမယ်။ ဒီတော်လိုင်းရင်အောင်တဲ့အထိတိုက်ပွဲဝင်သွားမယ်ဆိုတော့စိတ်နဲ့မရှိဆိုင်ပြီးတော့သွားနေရတဲ့အတွက်ကြောင့်မလို့စိတ်လည်းစိတ်မပြတ်တလို့စိတ်လည်းမညစ်သွားပါဘူးဒီတော်လိုင်းရေးပေါ်ဘလို့မျှော်မှန်းထားလဲဆိုလို့ရှိရင်ကျမတို့ပြည်သူတွေကအကုန်လုံးညီညွတ်နဲ့တိုက်မယ်ဆိုလို့ရှိရင်ဒီတော်လိုင်းရေးကတော့မူချအောင်မြင်မှာဖြစ်ပါတယ်
ဒါကတော့စစ်အာဏာရှင်ကိုလက်နက်ကင်တော်လန်တိုက်ပွဲဝင်နေတဲ့ဒဝဲမျိုးဝဥပဒေကြောင်းသူမက်တီရီမိုးပါရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်အာဏာရှင်ကိုဆန့်ကျင်တော်လန်လို့ဖမ်းဆီးခံရတဲ့အမျိုးသမီး2252ဦးရှိနေပြီးပြစ်ဒဏ်ချမှတ်ခံထားရသူ216ယောက်စစ်တပ်ကတပ်ဖြတ်လို့တည်ဆုံရသူ164ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP နဲ့မြန်မာအမျိုးသမီးတပ်မက BWU ရဲ့စစ်တမ်းတွေအရသိရပါတယ်ရှင်နောက်ဆက်နေတော့လဲကျေးဇူးတင်ပါတယ်